Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန် DC မြို့တော်အမေရိကန်တန်က2014ခုနှစ် January 17ရက်စနေနေ့မနက်ဖြန်စီစဉ်တွေကို line 24 32နဲ့39တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မခွာညိုပါအခုမနက်အစီအစဉ်တွေတာဝန်ယူတင်ဆက်ပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မခင်ပြထွေးပါ။ဒီမနက်ခင်းသတင်းတွေကိုတော့ဒေါ်လာလာတန်နဲ့အတူကြီးညာပေးပါမယ်။ဘူအာဖရိကသမ္မတနိုင်ငံမှာလူတွေတည်ကြည်ခဲ့ရတဲ့ဘာသာရေးအကြမ်းဖက်မှုတွေလာပေါင်းများစွာဖြစ်ပွားခဲ့ပြီးတဲ့နောက်နိုင်ငံရဲ့သမ္မတနဲ့ဝန်ကြီးချုပ်တို့မနေ့ကယာရုကနေနှုတ်ထွက်ပေးလိုက်ပါတယ်။တခါမြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာအငင်းပွားစရာဖြစ်နေတဲ့ပုံမှန်59စာလုံးကိုပြင်ဆင်ဖို့ကိစ္စကိုထောက်ခံတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဒဲရော့ခ်မစ်ချဲကပြောလိုက်ပါတယ်။ဒီလိုမျိုးထူးခြားတဲ့မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုပြောပြပေးဖို့ရှိပါတယ်မခွာညိုရှင်
။ကောင်းပါပြီ။ဒီကနေ့သတင်းဆောင်ပါတွေမှာဆိုရင်တော့ဒီ2008ဖွဲ့စည်းပုံပြင်ဆင်ရေးမြန်မာလူထုဂျာမာတနေ့တခြားတောင်းဆိုမှုတွေများလာနေတဲ့အချိန်နဲ့မှာပဲအမေရိကန်နိုင်ငံသားရေးဌာနရဲ့သဘောထားကရောဘယ်လိုရှိပါသလဲ
To reach its full potential we believe Burma needs a constitutional and legal infrastructure that reflects the values
အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဌာနပြောခွင့်ရသူရဲ့ပြောကြားချက်ကိုလည်းမကြာခင်နားဆင်ကြရမှာပါထိုင်းနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အလုံယုံတချို့ပိတ်ပစ်ခဲ့ရတဲ့အတွက်မြန်မာအလုံသမားတွေအပေါ်ရိုက်ခတ်လာမှုအခြေအနေတခါမလေးရှားမှာမြန်မာအလုံသမား2ဦးမိလောင်ကျွမ်းပြီးတဦးသေဆုံးသွားခဲ့ရပုံကိုလည်းပြောပြပေးပါဦးမယ်။နိုင်ငံတကာသတင်းတပုတ်မှာတော့အိန္ဒိယနဲ့အမေရိကန်ကြားကလက်တလောတန်တမန်ဆက်ဆံရေးမပြေမလည်ဖြစ်နေတဲ့အခြေအနေကိုသိကြရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့စနေနေ့မနက်ဖြန် VOA ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ဒေါ်လှလှတန်တို့ကကြေညာပေးပါမယ်ရှင်။
ဘူအာဖရိကသမ္မတနိုင်ငံမှာလူတွေတည်ကြည်ခဲ့ရတဲ့ဘာသာရေးအကြမ်းဖက်မှုတွေလာပေါင်းများစွာဖြစ်ပွားခဲ့ပြီးတဲ့နောက်သမ္မတနယ်ဝန်ကြီးချုပ်ယာရုကနေနှုတ်ထွက်ပေးဖို့ဒေသတွင်းခေါင်းဆောင်တွေရဲ့ဖိအားတွေအောက်မှာအခုတော့ဒီသမ္မတမိုက်ခဲဒီဂျီတိုဒီယာနဲ့ဝန်ကြီးချုပ်နီကိုလက်စ်တီယန်ဂါရေးတို့ယာရုကနေနှုတ်ထွက်လိုက်ပြီဖြစ်ပါတယ်။ဘူအာဖရိကနိုင်ငံများရဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ ECCAS ခေါင်းဆောင်တွေချတ်နိုင်ငံမှာနှစ်ရက်ကြာထိပ်သီးဆွေးနွေးပွဲဒီအဆုံးသတ်ခဲ့တဲ့တောက်ကြနေမှာပဲဘူအာဖရိကသမ္မတနိုင်ငံရဲ့ဒီသမ္မတနဲ့ဝန်ကြီးချုပ်တို့ယာရုကနေနှုတ်ထွက်တဲ့သတင်းကိုကြေညာခဲ့တာဖြစ်ပါတယ်။တိုင်းပြည်ရဲ့ခေါင်းဆောင်တစ်တွေနဲ့ပတ်သက်လို့တော့ဘူအာဖရိကသမ္မတနိုင်ငံရဲ့မြို့တော်ဘန်ဂူရမှာဆွေးနွေးကြမယ့်အကြောင်းထိပ်သီးဆွေးနွေးပွဲတက်ရောက်နေကြတဲ့ဒေသတွင်းခေါင်းဆောင်တွေကပြောပါတယ်။ဒီချတ်နိုင်ငံရဲ့မြို့တော်အန်ဒီဂျာမီနာမှာရောက်နေတဲ့မစ္စတာဒီဂျီတိုဒီယာကတော့ဒီကိစ္စနဲ့ပတ်သက်လို့တကြုံတရာမှတ်ချက်မပေးပါဘူး။လူ့ကိုယ်ရေးအဖွဲ့ Amnesty International ကတော့ဘူအာဖရိကသမ္မတနိုင်ငံမှာနိုင်ငံတကာငြိမ်းချမ်းရေးတပ်ဖွဲ့တွေတိုးမြင့်ချထားဖို့တောင်းဆိုထားပြီးတော့သမ္မတယာရုကနေနှုတ်ထွက်တဲ့သတင်းကြောင့်မို့လို့မွတ်စလင်အရက်သားတွေကိုစန့်ကျင်တဲ့ခရီးယန်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေနဲ့တပုံဖွဲ့တွေရဲ့ကလဲစားချေတိုက်ခိုက်မှုတွေပေါ်ပေါက်လာနိုင်တဲ့အကြောင်းသတိပေးပြောဆိုနေပါတယ်ရှင်။
ဆူဒန်တောင်ပိုင်းဒေသတွေနဲ့နိုင်ငံရဲ့အစိုးရတို့အနေနဲ့ချက်ချင်းအပြစ်ခံရဆဲဖို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ကဆူဒန်တောင်ပိုင်းသမ္မတဆာလ်ဗာကီယာကိုဒေသတွေရဲ့အဓိကတောင်းဆိုချက်ကိုသဘောတူခြင်းအဖြစ်ဆစ်ဆက်ညှိနှိုင်းမှုတွေကိုရှေ့တိုးဆောင်ရွက်နိုင်ဖို့သူတိုက်တွန်းခဲ့တဲ့အကြောင်းတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။တပုံတို့တောင်းဆိုထားတဲ့ချက်ကတော့နိုင်ငံရေးအကျဉ်းသား၁၁ဦးတို့ကိုပြန်လွှတ်ပေးဖို့ဖြစ်ပြီးမစ္စတာကီယာရဲ့အစိုးရကဒါကိုညှင်းဆိုခဲ့တာဖြစ်ပါတယ်။အီသီယိုးပါးမှာကျင်းပခဲ့တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာတိုက်ခိုက်မှုတွေအဆုံးသတ်ရေးအဆိုပြုချက်သဘောတူဖို့ဒီကိစ္စဟာအန္တရာယ်ဖြစ်နေပါတယ်။ဆူဒန်တောင်ပိုင်းမှာတပုံနဲ့အစိုးရတပ်တွေကြားတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားလျက်ရှိပါတယ်။
အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ဆွေးနွေးမှုမှာအရင်တုန်းကသဘောမတူခဲ့တဲ့အချက်တွေအားလုံးကိုအပြေရှားဆွေးနွေးနိုင်ခဲ့တယ်လို့အီရန်နျူကလ িয়ার စစ်ဆက်ညှိနှိုင်းရေးဒုတိယအကြီးအကဲအဘက်စ်အာရာခီကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂနိုင်ငံတွေကကိုယ်စားလှယ်တွေနဲ့အီရန်အစိုးရတို့ဂျနီဗာမြို့မှာနှစ်ရက်ကြာဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်နှစ်ရက်အကြာတိတောက်ကြနေတော့ကအဘက်စ်အာရာခီကနေပြီးတော့ဒီအီရန်အစိုးရရုံးမြင့်တန်ကြားကနေတဆင့်ပြောကြားခဲ့တာပါ။အခုသဘောတူညီချက်နောက်ဆုံးအတိမဖြစ်ခင်မှာတော့အီရန်နဲ့အတူနျူကလ িয়ার ရေးဆွေးနွေးပွဲမှာပါဝင်တဲ့ကမ္ဘာအင်အားကြီး6နိုင်ငံကထောက်ခံပေးရမှာဖြစ်ပါတယ်။ဒီနိုင်ငံတွေထဲမှာတော့အမေရိကန်ပြည်ထောင်စုရုရှားတရုတ်ပြင်သစ်ဗြိတိန်နဲ့ဂျာမနီနိုင်ငံတွေပါဝင်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူဂျန်ဆာကီကတော့ဒီသဘောတူညီချက်ကိုဘယ်အချိန်မှစတင်အကောင့်ထဲပေါ်နိုင်မလဲဆိုတာနဲ့ပတ်သက်လို့ခံမှန်းမပြောချင်ပေမဲ့အမေရိကန်အနေနဲ့ကတော့အမြန်ဆုံးစတင်တာကိုမြင်ကျင်တဲ့အကြောင်းဒီသတင်းပတ်အစောပိုင်းကပြောခဲ့ပါတယ်။နှစ်ဖက်အဖွဲ့တွေဟာနောက်ဆုံးကြံနေတဲ့အကြောင်းအရာအနေငယ်ပေါ်မှာဆက်လက်ညှိနှိုင်းဆွေးနွေးနေကြရတာလို့လည်းသူကပြောပါတယ်။အ အီရန်နျူကလ িয়ার ရေးသဘောတူညီမှုဟာ6လတာသဘောတူညီချက်ပဲဖြစ်ပါတယ်။နှစ်ဖက်အဖွဲ့တွေအနေနဲ့ပို့ပြီးတော့ပြည်စုံတဲ့စာချုပ်တစ်ခုလက်မှတ်ရေးထိုးနိုင်ဖို့ကြိုးစားနေတဲ့တပြိုင်တည်းမှာအခုဒီလက်ရှိသဘောတူညီချက်တွေကိုညှိနှိုင်းအပြေရှားသွားကြဖို့ပဲဖြစ်ပါတယ်ရှင
်။ VOA American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ9.24 kHz 12.239.32 kHz 32.95 kHz 39.95 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ရဲ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါဦးမယ်။မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာအငင်းပွားစရာဖြစ်နေတဲ့ပုံမှန်59စာလုံးကိုပြင်ဆင်မှုကိစ္စကိုသူ့အနေနဲ့ထောက်ခံတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီး Derek Mitchell ကပြောလိုက်ပါတယ်။လာမယ့် 2015 ရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံကိုပြင်ဆင်ဖို့ဒေါအောင်ဆန်းစုကြည်နဲ့ပြည်ရင်းအထိုက်ခံအင်အားစုတွေကဒီပုံမှန်ပြင်ဆင်ပေးရေးမြန်မာဆိုရကိုဖိအားပေးတောင်းဆိုနေတဲ့အချိန်မှာပဲတန်အမတ်ကြီးမစ်ချဲလ်ကအခုလိုမျိုးဖွဲ့စည်းပုံပြင်ဆင်ရေးထောက်ခံပြောဆိုလိုက်တာပါ။2008အခြေခံဥပဒေအခန်း3ပုံမှန်59စာလုံးအရသမရအဖြစ်ရွေးခံမဲ့သူဟာမိမိကိုယ်တိုင်တော်၎င်းမိမိရဲ့ဇနီးခင်မွန်းတော်၎င်းမိမိရဲ့တရားဝင်သားသမီးတော်၎င်းဒီသားသမီးရဲ့ဇနီးသို့မဟုတ်ခင်မွန်းတော်၎င်းတိုင်းတစ်ပါးသားရဲ့နိုင်ငံသားဖြစ်သူများမဖြစ်စေရဘူးဆိုပြီးတော့ဖော်ပြထားတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာနိုင်ငံသားတွေကဒီလာမယ့်2015ရွေးကောက်ပွဲအတွင်းတိုင်းပြည်ရဲ့သမ္မတကိုလွတ်လပ်စွာရွေးချယ်ခွင့်ရှိဖို့အတွက်ပြင်ဆင်တာမျိုးဖြစ်ရမယ်ဆိုပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အရှေ့အာရှပစိဖိတ်ရေးရာဌာနဒီမီဒီယာဌာနကအရာရှိတဦးကလည်း VOA မြန်မာဌာနကိုပြောပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနိုင်ငံတစ်ခုနဲ့ကန့်ညီတဲ့အခြေခံမှုတွေရှိဖို့လိုအပ်တဲ့အကြောင်းနောက်တိုင်းသားလူနည်းစုတွေရဲ့အခွင့်အရေးကိုလေးစားပြီးစစ်တပ်ကိုအရက်ဖက်အုပ်ချုပ်ရေးအောက်မှာထားရှိဖို့နဲ့နိုင်ငံရေးမှာစစ်တပ်ရဲ့ပါဝင်မှုအခန်းကဏ္ဍကိုလျှော့ချပေးဖို့နောက်ပြည်သူတွေအနေနဲ့သူတို့ကြိုက်နှစ်သက်ရာခေါင်းဆောင်ကိုလွတ်လပ်စွာရွေးချယ်ခွင့်ရှိဖို့လိုတဲ့အကြောင်းတွေကိုလည်းဒီအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက VOA ကိုပြောဆိုခဲ့ပါတယ်ရှင
်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိဖို့အရေးကြီးတဲ့အကြောင်းနဲ့လူတို့အနေနဲ့ကိုယ့်အခွင့်အရေးကိုရယူတဲ့အချိန်နဲ့မှာတာဝန်ယူတတ်ဖို့လေလို့တဲ့အကြောင်း NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတောက်ချာနေ့ကစကိုင်းတိုင်းဒေသကြီးကလေးမြို့မှာကျင်းပခဲ့တဲ့လူမှုနယ်တွေ့ဆုံပွဲမှာပြောဆိုသွားပါတယ်။ပြည်တွင်းငြိမ်းချမ်းရေးရယူမယ်ဆိုရင်ငြိမ်းချမ်းရေးတည်မြဲဖို့အတွက်တရားဥပဒေစိုးမိုးမှုရှိဖို့လိုပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ကလည်းအရေးကြီးတဲ့အကြောင်းကြားဖြတ်ရွေးကောက်ပွဲမှာ NLD ပါဝင်ခဲ့တဲ့မူလရည်ရွယ်ချက်၃ခုနဲ့နှိုင်းယှဉ်ပြီးပြောဆိုသွားပါတယ်။ကလေးမြို့ကလူမှုနယ်တွေ့ဆုံပွဲမှာဒေသခံပြည်သူ 4,000 လောက်တက်ရောက်ခဲ့တယ်လို့ NLD အဖွဲ့ဝင်တွေကခန့်မှန်းပါတယ်။မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဇန်နဝါရီလ6ရက်နေ့ကတည်းကစလို့ချင်းပြည်နယ်နဲ့စကိုင်းတိုင်းတွေကိုတွားရောက်ပြီး2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လူမှုထောက်ခံမှုရယေးရည်ရွယ်ချက်နဲ့တွေ့ဆုံဟောပြောပွဲတွေကျင်းပခဲ့ပါတယ်။တောက်ကြံနေနေကင်းပိုင်းမှာတော့ကလင်းမြို့ကနေဒေါအောင်ဆန်းစုကြည်နဲ့အဖွဲ့ပြန်လည်ထွက်ခွာပြီးခီးစဉ်ကိုအဆုံးသတ်ခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကိုဗီဇာလိမ်လည်မှုနဲ့တရားစွဲဆိုခံရပြီးတော့ဒီဖမ်းဆီးထိန်းသိမ်းခံရပြီးတဲ့နောက်မှာအိန္ဒိယတန်တမန်အမျိုးသမီးဒါဗီယာနီခိုဘရာဂါဒီဟာအခုအိန္ဒိယနိုင်ငံကိုပြန်သွားပြီဖြစ်ပါတယ်။နယူးဒေလီမြို့ကအမေရိကန်တပ်ရုံးမှရှိတဲ့တန်တမန်တအုပ်ကိုပြည်နှင်တန်ပေးဖို့ဒီအိန္ဒိယဘက်ကတောင်းဆိုချက်အပြီးအမေရိကန်တန်တမန်တအုပ်ကိုချာနေကိုပြန်ခေါ်ဖို့ရှိတယ်လို့လည်းအမေရိကန်ပြည်ထောင်စုကပြောပါတယ်။ခိုဘရာဂါဒီနဲ့အလားတူယာဒူးအဆင့်ရှိတဲ့တန်တမန်တအုပ်ကိုနယူးဒေလီအမေရိကန်တန်ရုံးကနေဖယ်ရှားပေးဖို့အိန္ဒိယဘက်ကတောင်းဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ဘက်ကဘယ်တန်တမန်ကိုထာနေကိုပြန်ခေါ်မယ်ဆိုတာကိုတော့မသိရသေးပါဘူး။အမေရိကန်လုံခြုံရေးတွေကခိုဘရာဂါဒီကိုအဝတ်တွေချွတ်ပြီးတော့ကိုယ်ပေါ်မှာရှာဖွေမှုတွေလုပ်ခဲ့တာကြောင့်အမေရိကန်နဲ့အိန္ဒိယအစိုးရအကြားတန်တမန်ရေးတင်းမာမှုတွေဖြစ်ခဲ့ရပါတယ်။ကိုဘရာခါရီကိုတန်တမန်ကင်းလွတ်ခွင့်ရုပ်သိမ်းမှုအမေရိကန်ပြည်ထောင်စုဘက်ကတောင်းဆိုခဲ့တာကိုအိန္ဒိယကပယ်ချလိုက်ပြီးတဲ့နောက်တောက်ကြနေတုန်းကပဲဒီကိုဘရာခါရီနယူးယောက်မြို့ကနေအိန္ဒိယကိုပြန်သွားခဲ့တာဖြစ်ပါတယ်ဗီဇာလိမ်လည်မှုနဲ့ဖမ်းဆီးခံရချိန်မှာကိုဘရာခါဒီဟာနယူးယောက်မြို့မှာအိန္ဒိယလက်ထောက်ကောင်စစ်ဝင်အဖြစ်နဲ့တာဝန်ထမ်းဆောင်နေချိန်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကတော့သူ့အပေါ်မှာဒီဆွဲချက်တင်ထားတာတွေကိုရုပ်သိမ်းသွားမှာမဟုတ်ဘဲတကယ်လို့သူ့အနေနဲ့အမေရိကန်ပြည်ထောင်စုကိုပြန်လာရင်ဒီဆွဲချက်တွေကိုပြန်ပြီးတော့ရင်ဆိုင်ရမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်ရှင်
။နိုင်ငံရဲ့ထွန်းမှုအရှိဆုံးဗဟိုဘဏ်ဥက္ကဋ္ဌအဖွဲ့မှာပုဂ္ဂိုလ်၃ဦးကိုအမေရိကန်သမ္မတဘရက်အိုဘားမားကအမိတင်သွင်းလိုက်ပါတယ်။အမေရိကန်နဲ့အစ္စရေးပူးတွဲနိုင်ငံသားဖြစ်ခံယူထားသူအစ္စရေးဗဟိုဘဏ်အုပ်ချုပ်ရေးမှူးဟောင်းစတန်နီဖစ်ရှာကိုအမေရိကန်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌအဖြစ်မစ္စတာအိုဘားမားကအမိတင်သွင်းလိုက်တာဖြစ်ပါတယ
်
2014ခုနှစ်ဇန်နဝါရီလ17ရက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ကင်ဖြူထွေးနဲ့ဒေါ်လာလာတန်တို့ကြီးညာပေးခဲ့ကြတာပါအခုဆက်တိုက်ထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာအရင်ဆုံး2008ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးပေါ်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့သဘောထားကိုပြောပြပါမယ်ရှင်2015ရွေးကောက်ပွဲကြီးမကျင်းပမီ2008ခုနှစ်ကပြတ်ထန်းအတည်ပြုခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပေးဖို့မြန်မာပြည်တွင်းမှာပြောဆိုချက်တွေတနေ့တခြားတိုးပွားလာနေတာနဲ့အမျှရန်ကုန်မှာရှိတဲ့အမေရိကန်တန်အမတ်ကြီးဒရက်မစ်ချယ်ကလည်းသူ့ရဲ့ဆန္ဒကိုထုတ်ဖော်ထောက်ခံလိုက်ပါတယ်အလားတူပဲအမေရိကန်နိုင်ငံခြားရေးဌာနကလည်းခေတ်မီဒီမိုကရေစီနိုင်ငံကြီးအပြည့်အဝဖြစ်လာစေဖို့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်အကြောင်းစုံကိုတော့ဒေါ်လှလှတန်းကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးဒရက်မစ်ချယ်ကအရင်မြန်မာစစ်ဆေးရလက်ထက်2008ခုကအတည်ပြုခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာသမ္မတအရေးအချင်းကိုကန့်သတ်ထားတဲ့ပုံမှန်59စာလုံးဟာအတိတ်ကလက်ကျန်အမွေဟောင်းတရဖြစ်တယ်လို့တင်စားခေါ်လိုက်ပြီးပြောင်းလဲဖို့ထောက်ခံလိုက်တာဖြစ်ပါတယ်။အဲ့ဒီပုံမှန်မှာမြန်မာနိုင်ငံသမ္မတရဲ့အရေးအသွေးတွေကိုသတ်မှတ်ချက်တွေနဲ့တစ်ခုကတော့သမ္မတဖြစ်သူရဲ့ဇနီးဓမ္မမဟုတ်ခင်မွန်းဓမ္မမဟုတ်တာသမီးတွေဟာနိုင်ငံခြားသားတွေမဖြစ်ရဘူးလို့ကန့်သတ်ထားတာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခင်မွန်းဗြိတိန်နိုင်ငံသားမိုက်ကယ်အဲရစ်ဟာကင်ဆာရောဂါနဲ့ကွယ်လွန်နေပြီးဖြစ်ပေမဲ့လို့လေသူ့ရဲ့အရွယ်ရောက်တန်းနှုတ်ပြတဲ့ကင်နဲ့အလက်ဇန်ဒါတို့ကတော့နိုင်ငံခြားသားတွေဖြစ်ကြပါလေ။ဒါကြောင့်လေ2015မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီအနိုင်ရရင်တောင်မှလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်နိုင်ရင်ဥက္ကဋ္ဌဖြစ်သူဒေါ်ဆန်းစုကြည်အနေနဲ့သမ္မတဖြစ်လာနိုင်မှာမဟုတ်ပါဘူး။ဒီလိုမျိုးကန့်သတ်ချက်ဟာ1948ခုကဖြစ်ခဲ့ရင်ဒါမှမဟုတ်1984ခုနှစ်ထိတောင်မှဒီဖြစ်ခဲ့ရင်သူ့အနေနဲ့နားလည်နိုင်ပေမဲ့လို့လေ21ရာစုမှာဒီမိုကရေစီနီးရချီတက်နေတဲ့ပြုပြင်ပြောင်းလဲရေးပေါ်ဆောင်နေတဲ့မြန်မာနိုင်ငံဟာကမ္ဘာကြီးနဲ့ရင်ပေါင်းတန်းနိုင်ဖို့ကြိုးစားရမှာဒီလိုနိုင်ငံခြားနဲ့ဆက်သွယ်မှုကိုစိုးရိမ်မှုဟာအတိတ်ကအမွေဟောင်းတရဖြစ်တယ်လို့လည်းယူဆကြောင်းသမ္မတကြီးမစ်ချယ်ကဝေဖန်လိုက်ပါတယ်။အလားတူပဲအမေရိကန်နိုင်ငံခြားရေးဌာနကလည်းခုလိုသဘောထားကိုတုံ့ပြန်ခဲ့ပါတယ်။ရှိအရှာနဲ့ပစိဖိကီးယားဌာနပြန်ကြားရေးဌာနအရာရှိကခုလိုမြန်မာအစိုးရကိုတိုက်တွန်းတဲ့အကြောင်း VOA ကိုပြောပါတယ
် To reach its full potential we believe Burma needs a constitutional and legal infrastructure that reflects the values of a modern democratic state including
မြန်မာနိုင်ငံအနေနဲ့ကြီးမားချက်ပန်းနိုင်ပြည်ဝရောက်နိုင်ဖို့ကဖွဲ့စည်းပုံအခြေခံဥပဒေနဲ့တရားဥပဒေစနစ်ရဲ့အခြေခံရန်ရာတွေဟာခေတ်မီဒီမိုကရေစီနိုင်ငံတနိုင်ငံရဲ့စံထားချက်တွေကိုထင်ရပေါ်လွင်မယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ပါတယ်။တိုင်းရင်းသားလူနည်းစုတွေရဲ့ခွင့်အရေးကိုလေးစားဖို့စစ်တပ်ကိုရက်ဖက်ကထိန်းချုပ်ထားနိုင်မှုအပြင်နိုင်ငံသားတွေအနေနဲ့သူတို့နှစ်သက်တဲ့ခေါင်းဆောင်ကိုလွတ်လပ်စွာရွေးချယ်တင်မြှောက်နိုင်ခွင့်စသဖြင့်တို့ပါဝင်ပါတယ
်။ဒါအပြင်နိုင်ငံရဲ့အဓိကနိုင်ငံရေးပါတီခေါင်းဆောင်လေးဖြစ်လွှတ်တော်မှအဓိကကော်မတီတွေရဲ့ဥက္ကဋ္ဌဖြစ်လဲဆောင်ရွက်တဲ့အပြင်ဆယ်စုနှစ်ပေါင်းများစွာတတိရှိရှိနဲ့နိုင်ငံတွေဆွန့်လွတ်နေတာခံခဲ့သူလည်းဖြစ်တဲ့အပြင်ပြည်တွင်းမှာလူကြိုက်များလာတဲ့သူတို့ကိုခုလိုသမ္မတဖြစ်လာနိုင်မဲ့အခွင့်အရေးကိုပိတ်ပင်ရရောက်တာဟာလေသမ္မတကြီးမစ်ချယ်အတွက်ထူးဆန်းနေတာဖြစ်တယ်လို့သူကထောက်ပြခဲ့ပါတယ်။ချိန်နဲ့မှာပဲအမေရိကန်ပြည်ထောင်စုအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တာကိုမြင်လို့ပေမဲ့လို့လေမြန်မာနိုင်ငံရဲ့သမ္မတဖြစ်လာမဲ့ဘယ်ပုဂ္ဂိုလ်အတွက်မှမျက်နှာသာပေးထောက်ခံတဲ့စိတ်နဲ့တိုက်တွန်းတာမဟုတ်တဲ့အကြောင်းလေသမ္မတကြီးကဆက်ရှင်းပြခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာနောက်ထပ်အခြေအတည်အငင်းပွားဝယ်ရအချက်ကတော့လွှတ်တော်မှာကိုယ်စလဲ25ရာခိုင်နှုန်းကိုစစ်တပ်အတွေ့တတ်မှတ်ထားတဲ့အချက်နဲ့တိုင်းရင်းဒေသတွေမှာပြည်မအစိုးရကဆက်လက်လွှမ်းမိုးမှုပဲဖြစ်ပါတယ်။ဒါကြောင့်လည်းအမေရိကန်နိုင်ငံခြားရေးဌာနကအရင်စစ်ဆေးရရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရမှာနိုင်ငံရေးမှာစစ်တပ်ရဲ့အခန့်ကဏ္ဍကိုရှော့ချပေးဖို့လေခုလိုတိုက်တွန်းလိုက်ပါတယ
်။ We believe constitutional reform should pave the way for the Burmese to freely choose their president in a free and fair 2015.
ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှုတွေမှာလဲလွတ်လပ်ပြီးတရားမျှတမဲ့2015ခုနှစ်ရွေးကောက်ပွဲတွေမှာမြန်မာနိုင်ငံသားတွေအနေနဲ့သူတို့ထောက်ခံတဲ့သမ္မတကိုလွတ်လပ်စွာရွေးချယ်နိုင်ဖို့တိုင်းရင်းသားလူနည်းစုတွေရဲ့ရပိုင်ခွင့်ကိစ္စတွေအပြင်နိုင်ငံတော်အစိုးရနဲ့အဓိကတိုင်းရင်းသားလူနည်းစုပြည်နယ်တွေကြားဆက်ဆံရေးနဲ့ပတ်သက်လို့ကင်တွယ်ဖြည့်ရှင်းပေးဖို့အပြင်နိုင်ငံရေးလုပ်ငန်းစဉ်တွေမှာစစ်တပ်ရဲ့ပါဝင်လှူရှားဆောင်ရွက်တဲ့ခန့်ကန်တာကိုလျှော့ချပေးဖို့လမ်းခင်းပေးဖို့ရာရောက်ဖို့လိုတဲ့ဆိုတာကိုအမေရိကန်ပြည်ထောင်စုကယုံကြည်ပါတယ
်။လောလောဆယ်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်ကိုယ်စားလှယ်109ဦးနဲ့ဖွဲ့စည်းထားတဲ့2008ခုဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးကော်မတီကိုနိုင်ငံရေးပါတီတွေလူပုဂ္ဂိုလ်အဖွဲ့အစည်းတွေပြေပို့ထားတဲ့ 将表姐东丁照顾，阿伯快被李老伯比当手术刀干的送片开发的。阿里婆啊，三日拉闹送他比最细节的个手术刀个电步来洗发的。家米个亲笔那个脱开的，阿那里巴蒂耶婆媳婆期间变声音，露露思维危机对马来，都往三叔几个越搞越没大米，那汤十来个年头。婆媳婆期间变声那一下也记得了。လူလူစူဝဲပဲကြီးဒီမှာလေအလေးပေးပြောကြားခဲ့တာကိုတွေ့ရပါတယ်ရှင
်ဒေါ်လလတန်ပြောပြခဲ့တာပါထိုင်းနိုင်ငံမှာတော့နိုင်ငံရေးတင်းမာမှုအရှိန်မြင့်နေပြီးအစိုးရစန့်ကျင်ရေးစင်တာပြသူတွေကဘန်ကောက်မြို့တော်ကြီးရဲ့အဝေးပြေးလမ်းမတွေနဲ့အစိုးရလုပ်ငန်းတွေကိုပိတ်ပစ်ဖို့စီစဉ်နေပါတယ်မြန်မာနိုင်ငံသားတွေအများအပြားတွားရောက်အလုပ်လုပ်နေတဲ့ထိုင်းနိုင်ငံမှာထိုင်းနိုင်ငံရဲ့နိုင်ငံရေးအခြေအနေကြောင့်အလုပ်ယုံတချို့ပိတ်ပစ်ခဲ့ရပြီးမြန်မာနိုင်ငံသားတွေရဲ့ရက်တည်ရေးအပေါ်မှာလည်းရိုက်ခတ်မှုတွေရှိနေတာပါ VOA သတင်းတောက်ဇင်လတ်အောင်ဘန်ကောက်ကနေရိုက်ကူးပေးပို့ထားတဲ့ဗီဒီယိုသတင်းကိုအခြေခံပြီးကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေနဲ့နိုင်ငံရေးတက်မှမှုတွေပိုများလာနေတဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာထိုင်းဝန်ကြီးချုပ်ဇင်လတ်နှုတ်ထွက်ပေးဖို့တောင်းဆိုနေတဲ့ဆန္ဒပြနေသူတွေရဲ့အဓိကတပိတ်စခန်းတွေပါမြန်မာနိုင်ငံသားလူထုများတွေအများပြလူလုံနေကြတဲ့ဒန်ကောက်မြို့ခောက်ဆန်ညစည်းတန်းနဲ့သိပ်မဝေးပါဘူး။ပြီးခဲ့တဲ့ဇန်နဝါရီလ6ရက်တနင်္လာနေ့ကမြန်မာလူထုများတယောက်ဘယ်သူဘယ်ဝါမှန်းမသိတဲ့တနတ်သမားတစုရဲ့လက်ချက်ကြောင့်တနတ်ထိမှန်ဒဏ်ရာရခဲ့တာကြောင့်ခောက်ဆန်ညစည်းတန်းမှာရှိတဲ့မြန်မာလူထုများအများစုကသူတို့လုံခြုံရေးအတွက်စိုးရိမ်နေကြပါဘူး။မော်လမင်နာကိုကျော်ထွန်းဟာဒီခောက်ဆန်ညစည်းတန်းမှာဈေးရောင်းတဲ့အလုပ်ကို9နှစ်လောက်လုပ်ကိုင်ခဲ့တယ်ထိုင်းနိုင်ငံရဲ့နိုင်ငံရေးပဋိပက္ခတွေကြားမှာမြန်မာနိုင်ငံသားအလူသမားတယောက်ယောက်ခိခိုက်တံရရခဲ့တယ်ဆိုရင်အာမဂန်ဂျော်ဂျီစေကုဒပေးမှုဘာမှမရှိဘူးလို့ပြောပါတယ်အခုလိုမတိမငြိမ်ဖြစ်နေတဲ့ကာလမှာဖြစ်နိုင်ရင်အိမ်ထဲမှာပဲအတက်နိုင်ဆုံးနေနေရပြီးအန်ဒရယ်မဖြစ်အောင်ရှောင်နေရတယ်လို့ပြောပါတယ
်တယောက်စကားတယောက်ပေါ့နော်တယောက်တစ်ပေါက်ပေါ့ပြောနေကြတာပဲတန်ရင်ကတော့ပြောတော့ပေါ့ဘုံမှာပြရတဲ့ဝင်မပါဘူးဝင်ပါစရာတော့အကြောင်းတော့မရှိပါဘူးကျွန်တော်တို့ကမရှိလို့လလောက်စားကြရတာရှိတော့ဘယ်သူမှမလာကြပါဘူ
းခောက်ဆန်ညာစီမှာပဲဇေယောင်းသူနောက်တယောက်ဖြစ်တဲ့ကိုထိုက်ကတော့ထိုင်းနိုင်ငံရဲ့နိုင်ငံရေးပဋိပက္ခတွေအတွင်းတက်ခတ်မှုတွေကြောင့်မြန်မာနိုင်ငံသားတယောက်ယောက်ထိခိုက်ဒဏ်ရာရခဲ့ရင်တယောက်နဲ့တယောက်အကြောင်းကြတာနောက်လူညုံရေးတာဝန်ယူတာတွေအားနည်းတဲ့အတွက်အထူးသတိထားရတယ်လို့ပြောပါတယ
်ပုံမှန်လည်းပြန်တော့ပြောမယ်ဗျာနောက်တော့ဖြေမယ်ဗျာလုံးချုံမှုရနဲ့ပြောမယ်ဆိုကျွန်တော်တို့မှာဒါအားနည်းတယ်ဗျာတရားဟိုထောက်ပံ့မှုရနဲ့ပြောမယ်ကျွန်တော်တို့မှာပြည်သားနေတာဒါအားနည်းတယ်ဗမာပြည်သားတစ်ခုဖြစ်လာမယ်ဆိုကျွန်တော်တို့တွေကတစင်စာတစင်ပေါ့နော်မြင့်မြင့်ကိုယ်တွေမြင့်ကကြားရတယ်ဗျာဒါပေမဲ့တအားဘူးလို့ပြောမယ်ဆိုကျွန်တော်တို့ဘုသူ့မှာတော့ကျွန်တော်ထိခိုက်ပြီးတော့မပြောဘူးဗျာဒါပေမဲ့ကျွန်တော်တို့တော့လုံးချုံမှုဒါအားနည်းပဲဆိုကျွန်တော်ဖြေချင
်ထိုင်းနိုင်ငံမှာလာပြီးလို့လုပ်နေတဲ့မြန်မာနိုင်ငံသားလူဦးရေနှစ်သန်းနီးပါးလောက်ရှိပါတယ်ဘန်ကောက်မြို့တော်မှာတင်လုပ်လုပ်နေတဲ့မြန်မာနိုင်ငံသား၄သိန်းကျော်ရှိမယ်လို့လူသမားအခွင့်အရေးလှုပ်ရှားသူတွေကခံမှန်းပါတယ်အခုလိုနိုင်ငံရေးအချက်တဲနဲ့တတိထားနေရတဲ့ကာလမျိုးမှာမြန်မာနိုင်ငံသားတွေရဲ့လုံခြုံမှုအတွက်အကူအညီပေးဖို့မြန်မာတန်ယုံကကြီးညာချက်ထုတ်တာဆောင်ရွက်ပေးတာတွေကလုံလောက်မှုရှိတဲ့အကြောင်း PACDB Thai Action Committee for Democracy in Burma အဖွဲ့ရဲ့ကိုမြင့်ဝေကအခုလိုပြောပါတယ
်အစိုးရတခုကနိုင်ငံတခုကဗမာပြည်သားတွေကိုနိုင်ငံသားစီစစ်ပြီးပြီဆိုရင်ဒါကျွန်တော်တို့တချို့ကိစ္စမှာအကြောင်းဝင်လို့ခက်တယ်အော်သူအစိုးရတောင်းရင်ယူရတော့မယ်အဲသူအစိုးရတောင်းရင်တော့အခု MOU လုံးသမားတွေကြတော့လဲ passport ကုမ္ပဏီတွေထားလိုက်ခိုင်တာသူတို့ကတကယ်ခက်တဲ့ကြေကျွန်စနစ်လို့ဖြစ်နေတာသူတို့ပို့ချင်တဲ့နေရာပို့ဝင်သူတို့ရွှေ့ချင်ရွှေ့
ကံလည်းအလိန်ခံထိထားတယ်ဆိုတာရှိတယ်နောက
်ထိုင်းနိုင်ငံမှာလုံးလုံးနေတဲ့မတန်တန်ဥဟာမြန်မာနိုင်ငံသားလူသမားတွေရဲ့ထိခိုက်နေတာမှုအရေးကိစ္စတွေကိုကိုထူကိုထားတက်နိုင်တဲ့လောက်လိုက်ပြီးအကူအညီပေးနေတယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဖြစ်ပါတယ်ထိုင်းနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဆိုင်ရုံလိုရုံတချို့ပိတ်ပစ်လိုက်ရတာတွေရှိတယ်လို့မြန်မာနိုင်ငံသားလူထုများတွေကိုအကြောင်းပြချက်မရှိဘဲအလုပ်ကထုတ်ပယ်လိုက်တာတွေရှိပါတယ်လောလောဆယ်လူလူမဲ့ဖြစ်သွားတဲ့မြန်မာနိုင်ငံသားလူထုများအယောက်30ရဲ့လူမှုကုလရေးရပိုင်ခွင့်အတွက်ပထမဌာနီ Social Security Office မှာမတနာဥကလိုက်ပြီးတော့ကူညီဆောင်ရွက်ပေးနေတာပါ
တန်ရုံရဲ့ကူညီမှုကအခုလိုမျိုးပေါ့လုပ်ငန်းစဉ်ထိရောက်ဖို့ရှိဖို့လဲအားနဲ့နေသေးတယ်ဒါပေမဲ့မြန်မာတန်ရုံမှာမလုပ်ဘူးဆိုလားဆိုလဲလုပ်ပါတယ်အရာရှိကတူရဲနဲ့သူ့ဘာသာပြန်2ရောက်3ရောက်နဲ့မနိုင်ဘူးပေါ့နော
်ထိုင်းနိုင်ငံရဲ့နိုင်ငံရေးမတည်မငြိမ်မှုနဲ့ပြည်ပခါတွေဟာလူဦးရေနှစ်သန်းကျော်အထိရှိနေပြီဖြစ်တဲ့မြန်မာနိုင်ငံသားရွှေ့ပြောင်းလူထုများတွေအပေါ်မှာအနည်းနဲ့များဆိုသလိုရိုက်ခတ်မှုတွေကတော့ရှိနေတာပါထ ထိုင်းအစိုးရရုံးတွေပုံမှန်မလဲပတ်နိုင်တာကြောင့်မြန်မာလူထုမားတွေရဲ့အလုပ်လုပ်ကံခွင့် work permit နဲ့နေထိုင်ခွင့် visa တက်တန်းတိုးရမယ့်ကိစ္စတွေမှာနှောင့်နှေးမှုတွေဖြစ်နေတယ်လို့ထိုင်းစီးပွားရေးမငြိမ်သက်မှုကြောင့်အလုပ်လက်မဲ့ဖြစ်ကြရတဲ့သူတွေလည်းရှိပါသေးတယ်။အစိုးရဆန့်ကျင်ရေးဆန္ဒပြသူတွေကလာမယ့်တနင်္လာနေ့မှာရန်ကောင်းမြို့ဝေးပြေးလမ်းမကြီးတွေကိုပိတ်ပစ်ပြီးအစိုးရလုပ်ငန်းတွေရပ်ဆိုင်းတော့အောင်ထပ်ပြီးဆန္ဒပြမယ်လို့ကြေညာထားပါတယ်။မြန်မာရွှေပြောင်းလူသမားတို့အတွက်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေမှာမပါဝင်ကြဖို့တန်နိုင်သလောက်ဆန္ဒပြနေရာတွေကိုတောင်းရှားပြီးတော့မိမိတို့လုံခြုံရေးကိုအထူးဂရုစိုက်ကြဖို့အတွက်ထိုင်းနိုင်ငံဘန်ကောက်မြန်မာတန်ယုံကသတိပေးတိုက်တွန်းနှိုးဆော်ထားတယ်လို့ပဲမြန်မာလူသမားတွေလည်းသူတို့နည်းသူတို့ဟန်နဲ့တတ်နိုင်ဆုံးဘေးကင်းလုံခြုံအောင်နေနေရတဲ့အကြောင်း VOE ကိုပြောကြပါများ
ကိုကြကြသိန်းပြောပြသွားတာပါမလေးရှားနိုင်ငံကွာလာလံပူမြို့ဂျလန်ထွာနန်စင်တိုရက်ကကားရက်နားရနေရမှာကုန်တစ်တာကြီးတစ်ခုကိုယာယီအိမ်အဖြစ်အသုံးပြုနေထိုင်ကြတဲ့မြန်မာနိုင်ငံသား2ဦးမိလောင်ပြီးတဦးသေဆုံးတဦးကတော့ဒဏ်ရာပြင်းထန်ပြီးစေကူတမှုခံယူနေရပါတယ်ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းချေဆိုင် VOA သတင်းတောက်မအေးမာကပြောပြပေးပါမယ်ရှင
်မလေးရှားနိုင်ငံကွာလာလံပူမြို့နယ်ဂျလန်ထွာနန်စင်တိုရက်မှာမြန်မာနိုင်ငံသား2ဦးနေထိုင်နေတဲ့ယာယီကုန်တစ်တာတစ်ခုမီးလောင်ခဲ့တာကြောင့်တဦးသေဆုံးပြီးတဦးကတော့ပြင်းထန်စွာမီးလောင်ဒဏ်ရာများရခဲ့ပါတယ်။ဒီမီးလောင်မှုနဲ့ပတ်သက်လို့မလေးရှားရဲနဲ့မိသက်တွေကတန်လျာရှိနေကြတာပါ။မလေးရှားနိုင်ငံကွာလာလံပူမြို့က ARD စေတနာဝန်ထမ်းအဖွဲ့မလေးရှားလူမှုကွန်ရက်ကကိုနန်းအောင်ကတော့မီးလောင်မှုဖြစ်စဉ်နဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
။ဟုတ်ကဲ့တယောက်ဒီပါတယ်မှာ
ဟုတ်ကဲ့
တယောက်ဒီတာပြီးတယောက်ကတော့ဆေးရုံမှုလိုက်လို့ဆိုတယ်ပြောရင်တော့သူကဒီကားပါကင်ဘေးထဲမှာသူကီဗင်းကြီးပေါ့ကီဗင်းကြီးဆရာဒီနေ့ကီဗင်းဆရာကကီဗင်းကတော့ဟာပေါ့ဘိုက်ကမှချပြသွားတော့နှစ်ဟာနှစ်ယောက်နေတယ်ပေါ့မလေးရှားမှာတချို့တော်များများမှာအတူတူမျိုးရှိတယ်ခင်ဗျအိမ်လည်းမဟုတ်ဘူးတိုင်ရလည်းမဟုတ်ဘူးဒီကွင်းကွင်းတနေမှာကွင်းနေမှာမဖြစ်ကွင်းတက်မှာဖြစ်တော့ကုလင်နာဘူးကျွန်တော်အိမ်ပေါ်လည်းမလုပ်ထားပြီးတော့အဲ့ဒါလေးနေနေတာရှိတယ်ခင်ဗျဒီရဲနဲ့မိသက်ကလာပြီးတော့မိသက်ရောက်လာပြီးတော့အဝင်ကြီးစစ်စစ်ကမှဒီရဲ့သူ့ရဲ့တမန်ကြီးမှာပါတယ်ဆိုတော့ဒီလိုမျိုးကျွန်တော်တက်စီလိုဒီလိုဖြစ်ပြီးတော့ပြတ်စ်ပုံနေကြတာပေါ့နော်အဲ့ဒီအဖြစ်ခံရလို့တော့ယူဆတယ်ပေါ့နော်ဘာလို့လဲဆိုအိုက်ကြောင်ကကျွန်တော်ကွန်ပျူတာအင်ဂျင်နီယာတွေကမှပါပေါ့ဒီဆေးဘီလောက်ပဲနေတာပေါ့နော်ဒီလောက်ကိုပြင်းနေတော့တမန်ဆေးဘီပြင်းနေစေချည်တယ်ပေါ့နော်အဲ့တော့ဘေးမှာလည်းဒီဂျူကတ်ကမှမှန်ဘရိတ်ဟောင်းတွေပါတယ်နောက်ပြီးတော့အခဲကကြာတော့သူကဒီအထက်သားတွေပိုင်းနဲ့အထက်ဆွဲတာဖြစ်တဲ့အကယ်ကြီးပေါ့အဲ့လိုဘရေလော့ကပြီးတော့ဓာတ်ချီနဲ့ဒီချူကြည့်လိုက်ရင်အရင်လောင်ဝယ်တယ်ပေါ့ခင်ဗျအဲ့လိုပုံစံမျိုးပ
ါမိလာမှုဖြစ်ပြီးကဲတရေးဌာနတွေကတွားရောက်ကဲစရာမှာတော့တူးကိုသာကဲတင်နိုင်ခဲ့ပြီးတူးကတော့မိထဲမှာပဲပါပြီးတည်ဆုံသွားခဲ့တယ်ဆိုပြီးမလေးရှားနိုင်ငံရဲ့သတင်းစာတွေမှာဖော်ပြနေတာပါမလေးရှားအာဏာပိုင်တွေကတော့အခုမိလာမှုနဲ့ပတ်သက်လို့ဒီအမှုကိုလူသတ်မှုဖြစ်စုံစမ်းစစ်ဆေးနေကြောင်းမလေးရှားသတင်းတွေမှာဖော်ပြနေပါတယ်ဒဏ်ရာရသွားတဲ့မြန်မာတအူးကတော့မီးလောင်ဒဏ်ရာတွေနဲ့ကွာလာလံပူဆေးရုံမှာဆေးကုသမှုခံယူနေဆဲဖြစ်ကြောင်းမီးလောင်သူတွေဟာမြန်မာနိုင်ငံသားတွေဖြစ်တယ်ဆိုတာကိုပဲသိထားရပြီးမလေးရှားနိုင်ငံကလူမှုရေးအသင်းအဖွဲ့တွေကတော့စုံစမ်းမေးမြန်းနေကြဆဲဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးမလေးရှားနိုင်ငံမြန်မာတန်ယုံကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
ပရာရှိမှာခင်ဗျာသတင်းလွတ်လပ်ခွင့်တွေပေးထားပါပြီဆိုတော့မြန်မာနိုင်ငံမှာသတင်းသမားတွေရာနဲ့ချီပြီးဆန္ဒပြခဲ့ကြတာမကြခင်ကကြားလိုက်ရပါတယ်သတင်းသမားတွေအနေနဲ့ဘယ်လိုအခွင့်အရေးတွေတားဆီးပိတ်ပင်ခံရပါသလဲဘယ်နေရာတွေမှာနစ်နာဆုံးရှုံးနေကြရပါသလဲဒီအခက်အခဲတွေဆုံးရှုံးမှုတွေကိုဘယ်လိုကျော်လွှားကာကွယ်ကြမလဲဆိုတာကုလားမဲစနေညတရရဲ့လိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါသွားရှိမှာခင်ဗျာပါဝင်ဆွေးနွေးလို့ရတဲ့သတင်းသမားတွေရောသတင်းပရိသတ်တွေပါကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925994 fax number 2323925992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
ဒီ American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုနားဆင်ကြရမှာကတော့အိန္ဒိယနဲ့ American ပြည်ထောင်စုကြားမှာဖြစ်နေတဲ့တန်တမာရေးမပြေမလည်ဖြစ်နေတဲ့အကြောင်းဖြစ်ပါတယ်။အိန္ဒိယအစိုးရက New Delhi မြို့မှာရှိနေတဲ့ American တန်ရုံးဝန်ထမ်းတွေကိုပြန်ရုပ်သိမ်းဖို့တောင်းဆိုလိုက်ပါတယ်။ ဒါဟာအိန္ဒိယတန်တမာအမျိုးသမီးတူကိုဗီဇာလိမ်လည်မှုဆွဲချက်နဲ့အမေရိကန်ကဖမ်းဆီးချုပ်နှောင်ထားခဲ့ပြီးတဲ့နောက်အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံကြားတန်တမာရေးအငင်းပွားမှုအချိန်မြင့်မားလာချက်တရက်ဖြစ်ပါတယ်။အဲ့ဒီအိန္ဒိယတန်တမာဟာအခုထာနေပြန်သွားပြီဖြစ်ပေမဲ့နှစ်နိုင်ငံကြားထိရှာမခံတဲ့ဆက်ဆံရေးအခြေအနေကကြံ့ရင့်နေတာပါ။ဒီအကြောင်းကိုတော့ VOA သတင်းတောက်အင်ဂျင်နာပက်ထရီရှာကသတင်းပေးပို့ထားတာပါရှင်။အိန္ဒိယတန်တမန်ဒေဗီယာနီခိုဘရာဂါဒီဟာတန်တမန်ခွင်းလွတ်ခွင့်ရုပ်သိမ်းပေးဖို့ညှင်းပယ်ခံရပြီးဌာနေပြန်သွားခဲ့တာပါ။ဒါကြောင့်သူမပေါ်အမေရိကန်ကဆွဲဆိုထားတဲ့ဗီဇာလိမ်လည်လျှောက်ထားမှုနဲ့အိန္ဒိယနိုင်ငံသားအိမ်အကူအမျိုးသမီးကိုအမေရိကန်မှပေးထားတဲ့သတ်မှတ်နှုန်းထက်လစာလျှော့ပေးမှုတွေကတော့ကြန့်ရှိနေဆဲဖြစ်နေတာပါ။မစ်ဒေဗီယာနီခိုဘရာဂါဒီဟာအဲ့ဒီအမှုနှစ်မှုအမှုကျွေးကြန့်ရှိနေတဲ့အကြောင်းကြာသာပတင်းနေတော့ကနယူးယောက်မြို့ကပြည်ထောင်စုတရားရုံးကနေပြီးတော့ပြောလိုက်ပါတယ်။အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူစာယိခါဗာရူတင်က
The government of India declined to do so and transferred Councillor Khobragade
အိန္ဒိယဆိုတာဒီမှာအပေါ်မှာတန်တမန်ကင်းလွတ်ခွင့်ကိုရုပ်သွင်းမျိုးညှင်းဆိုပါတယ်ပြီးတော့ကောင်စစ်ဝန်ခိုဘရာဂါဒီကိုနယူးဒယ်လီမှာရှိတဲ့နိုင်ငံသားရေးဝန်ကြီးဌာနကိုတာဝန်လွှဲပြောင်းပေးလိုက်ပါတယ်သူအမေရိကန်ကနေအိန္ဒိယကိုထွက်လာတဲ့အချိန်မှာကောင်စစ်ဝန်ခိုဘရာဂါဒီကသူ့ကိုဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့အပြစ်မရှိကြောင်းထပ်ပြီးပြောဆိုခဲ့ပါတယ်
ကင်းလခွေရုပ်သိမ်းပေးဖို့အိန္ဒိယဘက်ကညှင်းဆိုခဲ့ပြီးတဲ့နောက်အမေရိကန်အာဏာပိုင်တွေကအိန္ဒိယဒုတိယကောင်စီဝင်ကိုတိုင်းပြည်ကထွက်သွားဖို့ပြောခဲ့တာပါလွန်ခဲ့တဲ့တလကလေးကဖြစ်ပေါ်နေခဲ့တဲ့အိန္ဒိယနဲ့အမေရိကန်နှစ်နိုင်ငံကြားတန်တမာရေးအငင်းပွားမှုဟာမစ်ခိုဘရာဂါဒီဌာနေပြန်သွားရင်အေးဆေးသွားလိမ့်မယ်လို့ယူဆခဲ့ကြတာပါမစ်ခိုဘရာဂါဒီကိုဖမ်းဆီးခဲ့ပြီးတဲ့နောက်အမေရိကန်ရဲ့ပုံမှန်လှုပ်ထုံးလုပ်နည်းလို့ခေါ်တဲ့လက်ထိတ်ခတ်အဝတ်တွေချုပ်ပြီးတော့ရှာဖွေမှုတွေကိုအိန္ဒိယနိုင်ငံကလူရုကြမာရောအစိုးရဘိုင်းမှာပါဒေါသထွက်နေကြတာဖြစ်ပါတယ်။အိန်ကူကသူမကိုနိုင်ပေါင်းများစွာအလုတ်လုတ်ခိုင်းဖို့အတင်းကျပ်စီခိုင်းခဲ့ပြီးပေးတဲ့လာဂကတော့အမေရိကန်ကသတ်မှတ်ထားတဲ့အနှိမ်ဆုံးလစာကိုမမိဘူးလို့စွပ်စွဲထားတာပါ။အိန္ဒိယရာရှိတွေကတော့ဒီအိမ်အကူအမျိုးသမီးဟာလူဝင်မှုကြီးကြပ်ရေးဥပဒေကိုဖောက်ဖျက်သူဖြစ်ပြီးသူမကတန်တမန်ကိုလည်းပစ်စာတွေပေးခဲ့တယ်လို့စွပ်စွဲပါတယ်။မစ်ခိုဘရာဂါဒီရဲ့အိမ်ပြန်ခီးနဲ့ပတ်သက်လို့ဖခင်ဖြစ်သူယူတန်ခိုဘရာဂါဒီကအိန္ဒိယနိုင်ငံရဲ့အောင်ပွဲဖြစ်တယ်လို့ပြောလိုက်ပါတယ်။သူကအိန္ဒိယနိုင်ငံရဲ့အငြိမ်းစားထိတ်တန့်အစိုးရအရာရှိတစ်ဦးပါ
။ Devyani today left US soil with full diplomatic immunity.
အမေရိကန်အာဏာစက်အတွင်းမှာဒီကိစ္စကိုဘယ်လိုပဲညှင်းခုံနေပါစေအိန္ဒိယပြည်သူတယောက်အတွက်အိန္ဒိယနိုင်ငံရဲ့တရားရုံးတွေကပဲစီရင်ဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတာကိုဒေဗီယန်နီဒီကနေ့ပဲတန်တမန်ကင်းလွတ်ခွင့်အပြည့်နဲ့အမေရိကန်ကထွက်လာခဲ့တာကသက်သေပြနေပါတယ
်နှစ်နိုင်ငံလုံးကဒီကိစ္စကြောင့်တော့နှစ်နိုင်ငံဆက်ဆံရေးမပြတ်ပြားစေလိုဘူးလို့ပြောနေကြပေမဲ့လည်းနောက်ွယ်မှာတော့ဒီလောက်လွယ်ကူမယ်မဟုတ်ပါဘူးလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းနှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးအလျင်အမြန်ကြီးထွားလာနေခဲ့ပေမဲ့မကြခင်နှစ်တွေအတွင်းမှာဖြစ်ပေါ်ခဲ့တဲ့မပြေလည်မှုလေးတွေကနေအခုဖြစ်ရကြောင်းပြဿနာတွေပိုးပြီးတော့နှက်ဆိုင်သွားစေနိုင်ပါတယ်။အခုဆိုရင်ကိုပဲအမေရိကန်အစ်မြင့်အရာရှိနှစ်ဦးရဲ့အိန္ဒိယခီးစဉ်တွေကိုရွှေ့ဆိုင်လိုက်ရပါပြီ။တယောက်ကတောင်အာရှဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးရဲ့ပြီးခဲ့တဲ့သတင်းဘက်ခီးစဉ်ဖြစ်ပြီးနောက်တစ်ယောက်ဖြစ်တဲ့စွမ်းရည်ဝန်ကြီးအန်စ်မိုနစ်ရဲ့လာမယ့်သတင်းပတ်အတွင်းတွားရောက်မယ့်ခီးစဉ်ဖြစ်ပါတယ်။မကြသေးခင်ရက်တွေအတွင်းအမေရိကန်မှအိန္ဒိယတန်တမန်ကိုဆက်ပြီးနေခွင့်ပေးရေးအတွက်အိန္ဒိယအစိုးရကအိန္ဒိယမှာရှိနေတဲ့အမေရိကန်တန်တမန်တွေရဲ့အထူးခွင့်ရေးတွေကိုလျှော့ချပစ်ခဲ့ပါတယ်။ဒါရင်မကအိန္ဒိယအစိုးရကအမေရိကန်တန်ယုံအတွင်းမှာရှိနေတဲ့အပန်းဖြေရိတ်သားကိုအမေရိကန်နိုင်ငံသားတွေအပါအဝင်အပြင်လူတွေဝင်ထွက်ခွင့်မပြုဖို့ပိတ်ပင်ခဲ့ပါတယ်။အိန္ဒိယတန်တမန်ပေါ်မှာအမေရိကန်ကစွပ်စွထားတဲ့အမှုတွေဟာပတ်လတ်လိုက်တာမဟုတ်ဘဲစိုင်းငံ့ထားတာသာဖြစ်ပြီးတကယ်လို့မစ်ခိုဘရာဂါဒီဟာတန်တမန်ကင်းလွတ်ခွင့်မရှိဘဲနဲ့အမေရိကန်နိုင်ငံကိုပြန်ဝင်လာမယ်ဆိုရင်ဒီအမှုတွေကိုပြန်ပြီးတော့ရင်ဆိုင်ရအောင်မှာပါမစ်ခိုဘရာဂါဒီရဲ့ခမွန်းတွေကအမေရိကန်နိုင်ငံသားဖြစ်နေတဲ့အတွက်ဒီကိစ္စဟာပြဿနာတစ်ရပ်လို့ဖြစ်နေတာလည်းဖြစ်ပါရဲ့ရှင်